ခဏမှနေဆက် KNU ဌာနချုပ်မှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNL PC နဲ့နေကြားဆောင်တက် BGF တို့ဟာနှစ်ရက်ကြာဆွေးနွေးခဲ့ကြတာပါကရင်လက်နက်ကိုင်အချင်းချင်းကြားဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုဖြေရှင်းဖို့ညီညွတ်ရေးကော်မတီရဲ့အလုပ်ဖွဲ့ဖွဲ့စည်းခဲ့ပြီး3လတစ်ကြိမ်6လတစ်ကြိမ်တွေ့ဆုံကြဖို့တွေဆွေးနွေးခဲ့ကြပါတယ်နိုင်ငံရေးရအရေးကြီးတဲ့ကာလမှာအဓိကကျတဲ့အချက်တွေကိုဆွေးနွေးတာမျိုးမပါတဲ့အတွက်ရလက်မထွက်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုပြီးကရင်ငြိမ်းချမ်းရေးထောက်ပြုကွန်ရက် KPSN ရဲ့ပြောခွင့်ရပုဂ္ဂိုလ်စောတူပြီးကအခုလိုပြောပြပါဗါဟ
ိုဖြစ်တဲ့ဆက်မရှိဘူးဆုချဖို့တော့မဟာဘူးအဲ့ဒါကိုမလုပ်ဘဲနဲ့ဒီချင်းချင်းပြစ်ခိုင်းရလို့ပြီးသူကဘာသာပြစ်ခတယ်ဆိုရင်ရင်းမိတာဆက်ကောင်စီရဲ့ဟုတ်ကြပါတော့ခိုင်းစီမှုကိုလိုက်လို့တဲ့ PGF ကိုချားဖွဲ့တွေကြဖြစ်တာလေအဲ့ဒါအဓိကပဲဒီလေးဖွဲ့တွေ့ဆုံတာကအခုတစ်ခေါက်တွေ့ဆုံတာမဟုတ်ဘူးအရင်ကလည်းခဏခဏတွေ့ဘူးရတယ်ဆိုတော့ဟိုသူတို့ဒီဗာလဲသူတို့ခေါ်တာ Unity Committee ပေါ့နော
်ဟုတ်ကဲ့
Susi Committee ခွဲလာကြရတဲ့ရှိကြတော့လေဆိုတော့ဒီ Susi မှုကလည်းဟိုအနိုင်ရှိစနစ်ချုပ်ချိုင်ရေးကိုဒီကတည်းကဆွေးနွေးတယ်လည်းမဟုတ်ဘူးဆိုတော့ကျွန်တော်ထင်တာကဒီဘီဖွဲ့ကထွက်လာတဲ့ဒီဆွေးနွေးမှုရက်လကတော့ဒီဟိုဘာမှထွေထူရှိလာမယ်လို့ကျွန်တော်မြင်ပါတော့ဒီအတွက်ဟိုဒီဆွေးနွေးမှုကလည်းဟိုဘယ်လိုကျလို့နော်အမှန်ကတည်းကကောက်ပြီးဆွေးနွေးလိုက်ဒီလိုကြီးမှာပေါ့နော
်
အဓိကပုံရတူဖြစ်တဲ့ဆီယနာရှင်ကိုမိဖချုပ်ချရေးကိစ္စမှာတခြားတိုင်းကလည်းနဲ့ကအဖွဲ့ရှိတဲ့မဟာမိတ်ခင်ပါတဲ့မဟာမိတ်တွေပြလက်တီဆောက်နော်ဒီနေရာစုစုနဲ့စစ်စီရောမှာစူပေါ်လောက်ကရမယ်ဆိုအဲ့ဒါကြောင့်လေဒီကောင်းမွန်တဲ့ရလာတဲ့ဘာမှထင်ဒီတူမရှိဘဲနဲ့အဖြစ်ပြောလို့တဲ့ဟိုစီဝဲလို့ဆိုတော့ကျွန်တော်မြင်တယ်ပေါ့နော
်ကရင်လက်နက်ကိုင်လေးဘွဲကထိပ်ပိုင်းကောင်းဆောင်များတွေ့ဆုံဆွေးနွေးပွဲကို KNU ကထိပ်ပိုင်းကောင်းဆောင်နေနဲ့စစ်ဦးစီးချုပ်ကိုတိုင်တက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲရလာနဲ့ပတ်သက်လို့လည်းကြေညာချက်ထုတ်ပြန်လာတော့မရှိခဲ့ပါဘူး KNU တက်မှာတက်ပထုံခရိုင်အတွင်းရေးမှူးဖလို့စောစိုးမြင့်ကတော့လက်နက်ကိုင်လေးဘွဲညီညွတ်တာကောင်းပေမဲ့အဓိကကတော့စစ်ကောင်စီဖြုတ်ချရေးကိုလုပ်ရမယ်လို့ဆိုပါတယ်
ကျန်တဲ့လေးဖွဲ့ကညီမျိုးစီလို့ရှိတော့ကောင်းတာပေါ့အခုချိန်မှာဆိုလို့ရှိရင်ဟုတ်ကဲ့ကျွန်တော်တို့ဒီစစ်ကောင်စီကတော့ကျွန်တော်တို့ထုတ်ချရေးနဲ့ကျွန်တော်တို့ဒီမြန်မာတနိုင်ကလောက်ရဒီစစ်ကောင်စီကနေထုတ်ချဖို့အတွက်ဒီတီလူတို့ရောကျွန်တော်ဆက်ဆက်အတိုင်းမပေါင်းတော့တပ်ဖွဲ့ဝင်တဲ့ချိန်မှာတော့အဓိကကျွန်တော်စစ်ကောင်စီထုတ်ချရေးပေါ်မှာအာဏာရှင်ခင်းဒေသနဲ့ဒီစစ်ကောင်စီကတော့ထုတ်ချဖို့အတွက်ကျွန်တော်အဓိက main ဖြစ်တာပေါ့နော်ဆက်မှာပြင်မှာဆိုလို့ရှိရင်ဒီ5566မှာဆိုလို့ရှိရင်ကျွန်တော်တို့အလံဒီအလိကင်းကိုကတော့ဖြစ်ချင်းလို့ပြောတာညတိုင်းပဲဒီနေနေကြီးတွေထုံးတယ်ဒီနေနေငယ်တွေပြည့်တယ်ညလောင်းပေါ့နော်အဲညပဲညလို့ဆိုလို့ရှိရင်ညလောင်းလို့ထူကြတယ်နောက်ပြီးတော့ကျွန်တော်တို့ဒီပေါ့
ဒီဟုတ်ကဲ့
အမေနဲ့ဖြစ်နေကျွန်တော်တို့ဒီပေါ့ဒီ BGM နဲ့ကျွန်တော်တို့ဒီပေါ့တော့ဒီစစ်ကောင်စီဖက်တွေပေါင်းပြီးတော့သူတို့ရောင်းတဲ့မဝင်စီနေနေကြီးတွေထူအဲနေနေကြီးတွေပြည့်နေနေငယ်တွေပြည့်ဒီရောင်းဝင်ဒီရောင်းထက်ပေါ့သူတို့အဲ့ဒါလောက်ကြတာပေါ့နော်
ကရင်လက်နက်ကိုင်များညီညွတ်ရေးကော်မတီကိုအချင်းချင်းပြစ်ခတ်မှုတွေမဖြစ်ဖို့ဝင်ရေးဆေးဝါးကိစ္စတွေကိုတိုက်ဖြတ်သွားဖို့ရည်ရွယ်ပြီးကရင်လက်နက်ကိုင်၅ဘွဲက2013ခုနှစ်မေလ28ရက်နေ့ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလပိုင်းနေမှာတော့စစ်ကောင်စီတပ်နဲ့တူနေကြားဆောင်ပူးပေါင်းတပ်တွေဟာ KNU တပ်တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်။